ပြီးခဲ့တဲ့2016ခုနှစ်နဲ့2019ခုနှစ်တည်းအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးရဲကင်းနဲ့တပ်ဌာနချုပ်တခုကို ERSA အဖွဲ့ကတိုက်ခိုက်ခဲ့ပြီးနောက်တပ်မတော်ကနယ်မြေတည်ငြိမ်ရေးဆောင်ရွက်ခဲ့ရမှာကိုကဲမှုအစစ်အစစ်မှားယွင်းခဲ့သူတွေကိုစုံစမ်းစစ်ဆေးရေးခုံရုံးကဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့တပ်မတော်ကဒီနေ့ထုတ်ပြန်ထားပါတယ်။စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတာဝန်ယူမှုတာဝန်ခံမှုနဲ့ဆောင်ရွက်သွားမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်သွန်မင်းထွန်းကပြောပါတယ်
။စုံစမ်းစစ်ဆေးရေးခုံရုံးကတွေ့ရှိတဲ့အခါမှာတပ်တွေခိုင်းလို့ကတွေ့ရှိလို့ဆိုရင်လောက်ထုတ်လို့မရရစစ်တရားရုံးဖွဲ့စည်းတာလေဆက်လက်ပြီးဒီနေ့စီကားနဲ့ရလောက်ထုတ်လို့မရဆောင်ရွက်တဲ့ဆေးကိုဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်။တာဝန်ယူမှုတာဝန်ခံမှုစီကားနဲ့ဆောင်ရွက်မှာဖြစ်ပါတယ်ဗျာ။စုံစမ်းစစ်ဆေးမှုတွေရပါတယ်ကိုကြာတယ်လို့လုံးနေတဲ့ခြေနေလေးတွေကိုအလင်းတင်တယ်လို့မီဒီယာတွေပြောတာတွေအရင်ထုတ်ပြန်ပေးတာတွေလိုအပ်တာတွေပြန်ဆောင်ရွက်ပါလိမ့်မယ
်။မှာရင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအမိန်ပေးကိုကဲခဲ့တဲ့အရာရှိတွေကိုအရေးကြီးဖို့ရှိလားလို့မေးမြန်းရမှာတော့တိတိကျကျပြောဆိုသွားခြင်းမရှိပဲစုံစမ်းစစ်ဆေးရေးခုံရုံးရဲ့တွေ့ရှိချက်ပေါ်မူတည်ပြီးသွတ်သွဲခံရသူတွေကလည်းအပြစ်မရှိကြောင်းတပ်တွေအထောက်အထားတွေနဲ့ခုခံခြေပပိုင်ခွင့်ရှိကြောင်းသာပြောပါလေ။နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကအင်္ဂိုစီကံသာပါထောက်ပြချက်တွေကိုစုံစမ်းစစ်ဆေးရမှာပွင့်လင်းမြင်သာမှုရှိရှိနဲ့အရက်ပတ်မှာပါစစ်ဆေးဖို့ပြောဆိုသံတွေလည်းရှိနေပါတယ်။ရွင်ကြအရေးတက်ကြွလှုပ်ရှားတဲ့ဥဒအေးက
တမတော်ခုံယုံကလည်းစစ်စစ်တာတခုတည်းနဲ့မလုံလောက်ဘူးနော်။အဲဆိုတော့တမတော်ခုံယုံကခုတော့တမတော်နဲ့ဆိုင်တဲ့ကိစ္စတွေကတော့သူစစ်စစ်တာလေ။ violation ဖြစ်တာတော့ war crime ဖြစ်တာလို့ဆိုပြီးတော့မှအစီရင်ခံစားမှပါလာတယ်ပေါ့နော်။အဲဒါဆိုရင်အဲ့ဒီလူတွေအားလုံးကမှန်မှန်ကန်ကန်ဖြစ်အောင် this is ခုံယုံတခုတည်းနဲ့ဖြစ်တာတော့မှန်မှန်ကန်ကန်ဖြစ်ဖို့တော်တော်ခက်တယ်ပေါ့နော်။အယေသားတွေပါနိုင်ဖို့လိုတာပေါ့နော်။အဲဒါကြောင့်အယေသားတွေကိုလည်းကာကွယ်ပေးနိုင်တဲ့ခုံယုံမှာအယေသားတွေနဲ့တက်ဆိုင်တဲ့ခုံယုံမှာစစ်စစ်ကိုတော့လုံမယ်လို့ထင်ပါတယ်။
ဘုံမှုကျုပ်သောမင်းထွန်းကတော့စစ်ပတ်တာဝန်ထမ်းဆောင်နေချိန်မှာဖြစ်ခဲ့တဲ့ကိစ္စတွေကိုစစ်ပတ်တရားစီရင်ရေးမှသာစုံစမ်းစစ်ဆေးလေးရှိကြောင်းနဲ့အရက်သားတွေလည်းပါဝင်ဆောင်ရွက်ခွင့်မပေးကြောင်းပြောပါတယ်
။ဘယ်နိုင်ငံကစစ်ပတ်တရားစီရင်ရေးစနစ်မှာကျွန်တော်တို့ရက်သားတွေပါဝင်တာမြင်ဘူးလေတော့ဘယ်နိုင်ငံစစ်ပတ်တရားစီရင်ရေးစနစ်မှာကျွန်တော်တို့ရက်ဖက်စစ်ဆေးတာရှိဘူးလေလို့ပဲကျွန်တော်မေးခွန်းထုတ်ခြင်းနဲ့တမတော်မှာလည်းသူဟာတွေကရှိပြီးသားဖြစ်တယ်။ကျွန်တော်တို့တမ်းပြစ်စစ်မှုထမ်းဆောင်တွေမဟုတ်ခဲ့နဲ့ကျွန်တော်တို့အကြမ်းတွေကလူသတ်မှုလူသိမှုမတိုင်းမှုတွေကိုကျွန်တော်တို့ရှင်နေကြတာစစ်တရားရုံးကဆက်စပ်တိုင်းလို့ရှိဘူး။ရပ်ဖက်တရားရုံးကိုကျွန်တော်တို့လွှဲပေးတာပဲဖြစ်တယ်။တမ်းပြစ်စစ်မှုထမ်းခြင်းမှာဆိုတော့စစ်ဖက်တရားစီရင်စနစ်ကလည်းလှုပ်ဆောင်တာဖြစ်တယ်။သူကနဲ့သူကြည့်ခဲ့ဆိုတာတွေကိုတော့နားလည်ဖို့တို့ပါလား
။နေမြေလုံးကျုံရေးအရာစုံစမ်းစစ်ဆေးမှုတွေကိုဒေသခံတချို့ကိုဝင်ရောက်လေ့လာခွင့်ပေးနေကြောင်းနဲ့သတင်းမီဒီယာတွေကိုလည်းလုံခြုံရေးအခြေအနေပေါ်မူတည်ပြီးဝင်ရောက်လေ့လာခွင့်ပေးမပေးဆိုတာကိုဆုံးဖြတ်သွားမယ်လို့လည်းဗိုလ်မှူးချုပ်သောမင်းထွန်းကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဖြစ်စဉ်တွေမှာတပ်မတော်သားတွေရဲ့ပြစ်မှုကျူးလွန်တာတွေကိုအရေးယူဆောင်ရွက်မှုအပေါ်မှာလည်းဝေဖန်ပြောဆိုချက်တွေရှိနေပါတယ်။အင်းနှင့်ကျေးရွာလူသတ်မှုမှာပြစ်မှုကျူးလွန်ခဲ့တဲ့တပ်မတော်သားတွေကိုထောင်ဒဏ်10နှစ်ချမှတ်ခဲ့ရမှာပြစ်ဒဏ်ချပြီး10လအကြာမှာတင်တပ်မတော်အပ်ဥပဒေနဲ့ပြန်လွှတ်ပေးခဲ့တာကိုလည်းတပ်မတော်ရဲ့အရေးယူဆောင်ရွက်ချက်အပေါ်ဝေဖန်ထောက်ပြနေတဲ့အထင်းမှာပါဝင်ပါလေ။အဲ့ဒီအပေါ်မှာတော့ဗိုလ်မှူးချုပ်သောမင်းထွန်းကနိုင်ငံတကာကကျေနပ်မှုတွေရအောင်ဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ကြောင်းနဲ့လူ့အခွင့်အရေးလူသားချင်းစာနာထောက်ထားမှုနဲ့အညီဆောင်ရွက်နေကြောင်းသာပြောပါရယ်
။နိုင်ငံမှာလည်းဒီနိုင်ငံရဲ့တရားစီရင်ရေးစနစ်မှာနိုင်ငံတကာကနေပြောကြကျေနပ်လောက်ပဲရှိရတော့ဘယ်ဟာမှရစရာကြောင်းမရှိဘူး။လူ့အခွင့်အရေးအဖွဲ့တွေဆိုတာလည်းကျွန်တော်တို့လူ့အခွင့်ဒီရင်ကျွန်တော်လူသားချင်းစာနာထောက်ပါမှုတွေနဲ့ပတ်သက်ပြီးကျွန်တော်တတ်မလို့လည်းပြည်ရင်ကြောင်းလည်းလုပ်နေတဲ့အချိန်ဒီမှာဒီကစံနာရရှိတယ်။သို့တော်လည်းအချို့အားတွေကတော့လူခွင့်ကြီးအဖက်အမိခံထားပြီးတော့ကြာကြပြန်တဲ့ဟာတွေအတွက်လုပ်ရတယ်ဖြစ်တယ်။ဒါငါတို့ကျွန်တော်ဝေဖန်စရာတောင်းရှိပါ့
။အင်ကိုအစီရင်ခံတာအပေါ်တပ်မတော်ရဲ့ထုတ်ပြန်ချက်မှာတော့နိုင်ငံတော်အချုပ်ချာအာဏာနဲ့ဒေသခံတိုင်းရင်းသားတွေရဲ့အသက်အိုးအိမ်စီးစိမ်နဲ့အကျိုးစီးပွားတွေကိုကာကွယ်ဆောင်ရှောက်ဖို့အတွက်ဆောင်ရွက်ခဲ့ရမှာကိုကဲမှုစစ်စစ်မှာမှားယွင်းမှုဆောင်ရွက်ခဲ့မှုတွေဟာကြိုတင်ကြံစီထားတဲ့ကိစ္စတွေမဟုတ်ဘူးလို့ပြောဆိုထားပါတယ်။အဲ့ဒီထက်ကပြစ်မှုကျူးလွန်ကြောင်းအထောက်အထားတစ်စုံတရာတွေ့မယ်ဆိုရင်စစ်ဆေးအရေးယူသွားမယ်လို့ဆိုပါတယ်။အင်ကိုစီငန်သာပါတပ်မတော်နဲ့ဆက်လျင်းတဲ့အကြံပြုချက်တွေကိုလေ့လာသွားမယ်အပြင်စစ်ဥပဒေချုပ်ရုံးကလည်းအစီရင်ခံစာတစ်စောင်လုံးကိုအသေးစိတ်လေ့လာသွားမယ်လို့လည်းတပ်မတော်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါအပြင်တပ်မတော်အနေနဲ့ပြည်သက်အစီရင်ခံစာမထုတ်ပြန်ခင်တည်းကပင်ဂူတာပြင်ဖြစ်စဉ်နဲ့ပတ်သက်ပြီးစစ်တရားရုံးကိုရခိုင်ပြည်နယ်မြောက်ပိုင်းပူးစည်းတောင်မြို့နယ်ကနေမြေကန်တက်မှာဖွဲ့စည်းဆောင်ရွက်ခဲ့ကြောင်းလဲတက်မတော်ကပြောထားပါတယ်ဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းရိုဆာရီယိုမေနာလိုဦးဆောင်တဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အင်ကိုရဲ့အပြီးသက်အစဉ်ကန်သာကိုပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့မှာကော်မရှင်ကနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုနေပြည်တော်မှာပေးအပ်ခဲ့တာဖြစ်ပါတယ်အစဉ်ကန်သာထဲမှာ လုံခြုံရေးတပ်ဖွဲ့ဝင်တွေဟာ2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းရှင်းလင်းရေးစစ်ဆင်ရေးမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေစစ်ရာသွင်းမှုတွေကျွုံလွန်ခဲ့တယ်ဆိုတာထင်ရှားပေမဲ့ရည်ရွယ်ချက်ရှိတဲ့လူမျိုးတုံးတပ်ဖြတ်မှုမျိုးမတွေ့ခဲ့ရကြောင်းဖော်ပြထားပါတယ်။အိုင်ကိုအစီအစဉ်ကမှထောက်ပြထားတဲ့တမတော်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ရာသွင်းမှုကျွုံလွန်တာတွေကိုစစ်ဆေးပြီးတရားစွဲဆိုသွားဖို့အတွက်အစီအစဉ်ခံစားအပြည့်စုံကိုနိုင်ငံတော်သမ္မတကတမတော်ကာကွယ်ရေးဦးစီးချုပ်ထံပေးပို့ထားကြောင်းသမ္မတရုံးကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတရုံးကထုတ်ပြန်ပြီးတရားမပြည့်ခင်မှာပဲ ICO ဤစင်ကန်သာပါထောက်ပြချက်တွေကိုတမတော်ကစုံစမ်းအရေးယူသွားမယ်လို့ထုတ်ပြန်လိုက်တာဖြစ်ပါလေခင်ဗျာ။ကျွန်တော်ကြော်ထုတ်နိုင်ပါ